အမေရိကအမျိုးသားလုံခြုံရေးအကြံဖေဂျိတ်ဆိုလီဗန်ကအမျိုးသားညီညွတ်ရေးအစိုးရ NUG ကိုယ်စားလှယ်တွင်အောက်တိုဘာ25ရက်နေ့မှာအွန်လိုင်းကနေတဆင့်တွေ့ဆုံဆွေးနွေးခဲ့ကြောင်းအမေရိကနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးနဲ့ပတ်သက်ပြီး NUG ကိုယ်စားလှယ်တွေဖြစ်ကြတဲ့ဒူဝါလတ်ရှိလာနဲ့ဒေါ်စင်မအောင်တို့နဲ့ဆွေးနွေးခဲ့တာပါမြန်မာစစ်တပ်ရဲ့ရဲအဆက်ဆက်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မိကြောင်းမစ္စတာဆူလီဗန်ကပြောဆိုခဲ့ပြီးဆက်အနာသိမ့်မှုအတွက်တာဝန်ယူမှုတာဝန်ခံမှုရှိရေးကိုအမေရိကန်ကဆက်လက်လှုပ်ဆောင်သွားမယ်အကြောင်းနဲ့ပြောဆိုသွားခဲ့ပါတယ်။မကြသေးခင်ကဖန်ခံခဲ့ရတဲ့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူကိုဂျီမီနဲ့တခြားမတရားဖန်ဆီးခံထားသူတွေအလုံးလုံးမြောက်ရေးကိုအမေရိကန်ကဆက်လက်ဦးဆောင်လှုပ်ရှားသွားမယ်အကြောင်းလည်းပြောသွားပါတယ်။ဒါ့အပြင် COVID-19 ကပ်ဘေးနဲ့လူသားချင်းစာနာထောက်ထားရေးအကူအညီတွေမြန်မာပြည်သူများစီဓာတ်ရရောက်ရှိရေးကြိုးပမ်းအားထုတ်တဲ့ကိစ္စတွေကိုလည်းနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒေသတွင်းနဲ့နိုင်ငံတကာထိတွေ့ဆက်ဆံရေးအကြောင်းကိုလည်းဆွေးနွေးခဲ့ကြလို့မြမစစ်ကောင်းဆောင်ကိုယ်တိုင်တက်ရောက်သဘောတူခဲ့တဲ့အာဆီယံသဘောတူညီချက်၅ချက်အကောင့်တဲ့ဖော်ရေးတာဝန်ခံမှုတာဝန်ယူမှုရှိစေရေးအာဆီယံကျိုးပမ်းအထောက်အပံ့ပေါ်အမေရိကန်ကထောက်ခံအားပေးတဲ့အကြောင်းကိုလည်းအမေရိကန်မျိုးသားလုံခြုံရေးအကြံပေးကမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံစဉ်မှာအလေးထားပြောကြားသွားခဲ့ပါတယ်။